မလေးရှားနိုင်ငံမှာအလုပ်လုပ်နေကြတဲ့နိုင်ငံခြားသားအလုပ်သမား65ယောက်ကထိုက်တဲ့လှုပ်အားကရရှိရေးအတွက်အမေရိကန်မော်တော်ကားတာယာဆက်ယုံ Good Deer ကိုတရားစွဲတဲ့အမှုမှာတရားရုံးကအလုပ်သမားတွေကိုအနိုင်ပေးလိုက်ပြီလို့ရှေ့နေတူကပြောပါတယ်။ဒါဟာနိုင်ငံခြားသားအလုပ်သမားတွေအတွက်အောင်ပွဲတစ်ခုဖြစ်ကြောင်းနဲ့စက်မှုဆောင်ဆိုင်ရာတရားရုံးရဲ့ဆုံးဖြတ်ချက်ဟာရွှေ့ပြောင်းအလုပ်သမားတွေအပေါ်မှာလည်းခွဲခြားဆက်ဆံမှုမရှိသင့်ကြောင်းကြေညာလိုက်တာဖြစ်တယ်လို့အလုပ်သမားတွေရဲ့အကျိုးဆောင်ရှေ့နေကပြောတာပါ။မြန်မာအိန္ဒိယနဲ့နီပေါ်အလုပ်သမားတွေဟာအလုပ်ချိန်ပြောင်းလဲဆိုင်ရာခွင့်ပြုချက်တွေနှစ်စဉ်အပိုစုခြင်းနဲ့လစာတိုးမြင့်ခန်းစား권တွေပါဝင်အလုပ်သမားရပိုင်권ဆိုင်ရာသဘောတူညီချက်ပါကျိုးမြတ်တွေကိုခန်းစား권ရသွားပြီဖြစ်ကြောင်းအကျိုးဆောင်ရှင်နီချန္ဒရာစီဂရန်ရာဂျန်ဒရန်ကပြောတာပါကုမ္ပဏီဘက်ကတော့ဒီအလုပ်သမားတွေကိုအလုပ်သမားသမဂ္ဂကကိုစားမပြုကြောင်းညင်းထားပါတယ်အခုတရလူအလုသမားအုပ်စုဟာဂုတိယတာယာဆက်ယုံကိုစက်မှုဆောင်တရားရုံးမှာအမှုနိုင်ခဲ့တဲ့နိုင်ငံခြားသားအလုသမားအုပ်စုတွေကတတ္တရာမြောက်အုပ်စုဖြစ်တဲ့အကြောင်းရှေ့နေချန္ဒရာစီဂရန်ကပြောပါတယ်အလုသမား139ယောက်ပါတဲ့အစောပိုင်းအမှုတွေအတွက်ဂုတိယမလေးရှားဘာဟက်ဆက်ယုံဘက်ကအယူခံဝင်ထားပြီးဇူလိုင်လ26ရက်မှာဆုံးဖြတ်ချက်ချမယ့်အကြောင်းရှေ့နေကပြောပါတယ်အလုပ်သမားတွေကသူတို့ရရမဲ့လှုပ်အားကစုစုပေါင်းအမေရိကန်ဒေါ်လာ 1.2 သန်းမလေးရှားရင်ကစ်နဲ့5သန်းကိုတောင်းဆိုထားတာဖြစ်ပါတယ်ရှင်